ထိုင်ဝမ်ရေလက်ကြားနဲ့ထိုင်ဝမ်ကျောင်းအနီးတစ်ပိုက်တရုတ်နိုင်ငံရဲ့စီးရီးလက်ချက်မှုအပေါ်အမေရိကန်ပြည်ထောင်စုကအထူးစိုးရိမ်ကြောင်းစနေနေ့မှာထုတ်ပြန်ခဲ့ပြီးထိနေသိသိလှုပ်ဖို့အထူးတိုက်တွန်းကြောင်းပြောပါတယ်။ပုံမှန်လော်ရုံးလှုပ်ဆင်တဲ့ဒီမိုကရေစီအသွင်ကူးပြောင်းမှုကိုအကြောင်းပြပြီးစီးရီးရန်ဆတာဟာအနေရတိုးမြင့်စေမှာဖြစ်ပြီးထိုင်ဝမ်ရေလက်ကြားတစ်လျှောက်ဆယ်စုနှစ်များစွာထိန်းသိမ်းလာခဲ့တဲ့တည်ငြိမ်အေးချမ်းမှုကိုပျက်စီးစေတယ်လို့နိုင်ငံရေးဌာနရဲ့ထုတ်ပြန်ချက်မှာပြောပါတယ်။ဘုံကျဲလီရင်နဲ့ကန့်တက်ရည်ရင်တွေမှာပါဝင်ခဲ့တဲ့တောက်ချန်တွေကပြီးဆုံးခဲ့တဲ့တရုတ်ရဲ့နှစ်ရက်တာစီးရီးလေးကျင်းမှုဟာ2022နဲ့23ခုနှစ်တွေတုန်းကထက်ပိုပြီးထိုင်ဝမ်ကျွန်းအနီးရောက်ခဲ့တာဖြစ်ပြီးဒါဟာပြောင်ကျကျရန်ဆမှုလို့ထိုင်ဝမ်ကစနေနေ့ကရှုတ်ချထားပါတယ်။ရွေးကောက်ခံထိုင်ဝမ်သမ္မတသစ်လိုင်ချင်တေးရဲ့တနင်္လာနေ့ကကျန်းသက်စာချိန်ဆိုပွဲမှာပြောဆိုချက်တွေကိုအပြစ်ပေးတဲ့အနေနဲ့အခုလိုစီးရီးလေးကျင်းတာလို့တရုတ်အစိုးရကထုတ်ပြန်ထားပါတယ်။မင်းငွန်းနဲ့မှာလိုင်ချင်တေးကထိုင်ဝမ်ရေလက်ကြားတစ်ဖက်တစ်ချက်ကနှစ်နိုင်ငံဟာဘယ်သူမှလက်အောက်ခံနိုင်ငံတွေမဟုတ်ဘူးလို့ပြောဆိုခဲ့တာပါ။ဒါဟာထိုင်ဝမ်ကိုပိုင်တဲ့တစ်စိတ်တစ်ပိုင်းဖြစ်ရှုမြင်ထားတဲ့တရုတ်ကိုဒေါသထွက်စေပြီးလိုင်ချင်တေးကိုထိုင်ဝမ်လွတ်လပ်ရေးလိုလားသူခွဲထွက်ရေးသမားဖြစ်တရုတ်နိုင်ငံကပြစ်တင်ခဲ့တာဖြစ်ပါတယ်ခင်ဗျာ။